မနိကဗုဒ္ဓဟူးနေ့မှာတော့မန္တလေးတိုင်းပရိယာမြို့နယ်နဲ့ရန်ကုန်တိုင်းတောင်ဦးကလာပမြို့နယ်ရဲ့ NLD စီယုံရေးအဖွဲ့ဝင်တွေကိုသက်ဆိုင်ရာရွေးကောက်ပွဲကော်မရှင်အဖွဲ့ကခေါ်ယူပြီးတော့အစည်းအဝေးလုပ်တိုင်းမှာတလကြိုတင်အသိပေးဖို့နဲ့အစည်းအဝေးအကြောင်းအရာပါကိစ္စတွေကိုသက်ဆိုင်ရာရာယာကအဖွဲ့ဝင်တဦးတက်ရောက်ပြီးသတင်းမှတ်တမ်းရယူဖို့အသိပေးခဲ့တယ်လို့ NLD သတင်းရကွက်ကတည်းကအဆုံးသတ်သိရှိရပါတယ်။ပြီးခဲ့တဲ့တနင်္လာနေ့ကပဲရန်ကုန်တိုင်းဒေါ်ပုံမြို့နယ်ရွေးကောက်ပွဲကော်မရှင်အဖွဲ့ကနေမြို့နယ် NLD တာဝန်ရှိသူတွေကိုဆင့်ခေါ်ပြီးအလားတူအသိပေးခဲ့တာတွေရှိခဲ့ပါတယ်။သက်ဆိုင်ရာမြို့နယ်အာဏာပိုင်တွေကအစိုးရအထွေထွေအုပ်ချုပ်ရေးရုံးချုပ်ကို NLD ရဲ့လှုပ်ရှားမှုနဲ့ပတ်သက်ပြီးတပ်ပုံမှတ်တမ်းတွေတော့တင်ပြရမှာဖြစ်ပြီးအထွေထွေအုပ်ချုပ်ရေးရုံးကတစ်ဆင့်အဲ့ဒီအစီရင်ခံစာအပြည့်စုံကိုမြို့ရတဲ့နေပြည်တော်စီကိုထပ်မံအစီရင်ခံရမှာဖြစ်တဲ့အကြောင်းဒါကြောင့်လည်းမြို့နယ် NLD အဖွဲ့ကနေအ ਨੇ ဆုံးသတင်း၃ပတ်ကြိုတင်ပြီးတော့သက်ဆိုင်ရာမြို့နယ်အာဏာပိုင်တွေကိုအကြောင်းကြားရမယ်လို့အမိန့်ထုတ်ထားတဲ့အကြောင်းရန်ကုန် NLD အဖွဲ့ချုပ်ကတဆင့်သိရပါတယ်။ NLD ပါတီကအာဏာပိုင်တွေကိုကြိုတင်အသိပေးရတဲ့ကိစ္စနဲ့ပတ်သက်ပြီးစိုးရကတက်တာမျိုးတွေမရှိခဲ့ပေမဲ့လည်းပြည်ထောင်စုဌာနကတဆင့်တက်လာတဲ့ညွှန်ကြားမှုအစ်စ်ထဲမှာမြို့နယ် NLD ရဲ့အစည်းအဝေးတွေမှာရာယကလူကြီးတယောက်ကိုထည့်ပြီးမှတ်တမ်းမှတ်ရာယူခွင့်ပြုရမယ့်ကိစ္စကိုတော့မကြေမလည်ဖြစ်နေကြပါပဲ။ဒါဟာဥပဒေအရတရားဝင်ဖွဲ့စည်းထားတဲ့နိုင်ငံရေးပါတီတစ်ခုရဲ့အတွင်းရေးကိုဝင်ရောက်ဆော့ဖက်တာလို့လည်း NLD အဖွဲ့ကနေဝေဖန်နေပါတယ်။ RFP ကဒီကိစ္စနဲ့ပတ်သက်ပြီးပြည်ပစုံစုံသိနိုင်အောင်မန္တလေးတိုင်းမရယာမြို့နယ် NLD အဖွဲ့ကိုဆက်သွယ်ကြည့်ပါလေ။မနိကဗုဒ္ဓဟူးနေ့မှာရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်6ဦးကနေ NLD နဲ့တပ်စညပါတီဝင်9ဦးစီကိုခေါ်ယူအသိပေးကြတာနဲ့ပတ်သက်ပြီးမရယာမြို့နယ်လွှတ်တော်ကိုယ်စားလှယ်တဲ့အဖြစ်အဖွဲ့ရဲ့အတွင်းမူလဖြစ်တဲ့ဦးတန်းလွင်ကလည်းအခုလိုပြန်ပြီးရှင်းပြပါလေ။ဒီ
နိုင်ငံရေးအဖွဲ့အစည်းတွေစီးနှီးပွဲလုပ်တဲ့နေရာမှာစီးရုံးလှုပ်ရှားတဲ့နေရာမှာပုံမှန်အားဖြင့်ရွေးကောက်ကော်မရှင်ကိုခွင့်ပြုချက်တောင်းပြီးတော့လုပ်ကြရတယ်ဒါအစင်လာအပြင်အဲ့လိုပဲလုပ်ကြရတယ်။ဒါနဲ့အဲ့ဒီအစင်လာမှာတကအစင်လာအပြင်ပဲ1988မှာညွှန်ကြားထားတဲ့အများပိုင်းနေရာမှာမလုပ်ရဘူး။တွင်းမြင်မှာမလုပ်ရဘူး။ဆန္ဒပြလို့တဲ့သဘောနဲ့မလုပ်ရဘူး။လူငန်းလုပ်တဲ့အချိန်မှာအသာချက်တဲ့မလုပ်ရဘူး။နောက်လူငန်းတွေလည်းမပူရဘူးဆိုတဲ့တိကျစိတ်ကန်းစီးနင်းတွေအပြင်နောက်တော့ထပ်ပိုးပြီးတော့ဝင်လာတဲ့တင်ကြတဲ့စီကံကမပါလာလဲဆိုတော့သူတို့ဒီကိုကွန်ပျူတာတောင်းလို့ဆွေးနွေးပွဲလုပ်လို့ချင်းစီယုံရင်လုပ်ငန်းတွေလုပ်ခဲ့လို့ချင်းသူတို့သက်ဆိုင်တဲ့ရဝတာကကိုယ်လည်းလည်းတယောက်ကိုတက်ခွင့်ပေးရမယ်နောက်တစ်ခုကအဲ့ဒီတယောက်ပြီးတဲ့နောက်ဆွေးနွေးပွဲစမှတ်တမ်းကိုသူတို့ရေးယူမယ်နောက်မှတ်တမ်းတွေဓာတ်ပုံတွေရယူမယ်ဒါတွေကိုခံရမယ်လို့ဆိုတဲ့ညွှန်ကြားချက်ကိုဖတ်ပြတာပဲ
မရယာကလွှတ်တော်ကိုယ်စားလှယ်ဦးတန်းလွင်ဖြစ်ပါတယ်။အစည်းအဝေးတက်ရောက်ခဲ့တဲ့ NLD အဖွဲ့ဝင်တွေအားလုံးကတော့ဒီညွန်ကြားချက်နဲ့ပတ်သက်ပြီးတစုံတရာလက်မှတ်ထိုးပေးမှုလုံးဝမရှိခဲ့ဘူးလို့လည်းဒီအစည်းအဝေးကိုတက်ရောက်ခဲ့တဲ့ NLD စီယုံရင်အဖွဲ့ဝင်တွေကလည်းပြောပြပါတယ်။ပြည်ထောင်စုဝန်ကြီးဌာနရဲ့အစဉ်စဉ်ညွန်ကြားချက်ပါလက်ကွက်အာဏာပိုင်တဦး NLD အစည်းအဝေးမှာပါဝင်ရမယ်ဆိုတာနဲ့ပတ်သက်ပြီးတော့လည်းဦးတန်းလွင်ကလည်းအခုလိုသူတို့ရဲ့သဘောထားကိုပြောပြပါတယ
်။အစည်းအဝေးလုပ်တဲ့နေရာမှာသူတို့ဘယ်လုပ်တဲ့နေရာမှာမှတ်တမ်းတပ်ပုံရိုက်မယ်လို့ဆိုတာကတော့ကျွန်တော်တို့လွန်လာမှုကိုတက်တဲ့ဒါကအကြောင်းရိုက်ပြီးတော့ချုပ်ချယ်တဲ့လုပ်ငန်းတွေတိုးလှုပ်လာတယ်လို့ကျွန်တော်တက်တယ်။ဒါကျွန်တော်ပါတီဖွဲ့စည်းတရားအနေနဲ့မိမိရဲ့လွန်လာမှုကိုတော့အတိအဝရှိဖို့လိုမယ်။သူတို့ကလည်းချမှတ်တဲ့ညွှန်ကြားချက်မလိုက်ဖဲနဲ့လုပ်ရင်အရေးယူမဲ့အခြေအနေတည်သူတို့ပန်တိကတဲ့အပိုင်ရှိမှာပါ။ဒါနဲ့ကျွန်တော်တို့ကဒါကိုလိုက်လာပြီးတော့ခေါင်းရှူလို့ရှိရင်လေကျွန်တော်ပါတီပွဲစည်းရဲ့လွတ်လပ်မှုကဘာမှမရှိတော့ဘူးဒါဘို့အပွဲစည်းအနေနဲ့ကလမ်းညွန်တဲ့အတိုင်းကျွန်တော်လုပ်ကြရမှာဖြစ်တယ
်ဟောက်ချီ NLD အဖွဲ့တွေဟာဘို့ရဲ့လမ်းညွန်ချက်ကိုစောင့်စားနေတာနဲ့ပတ်သက်ပြီး RFP က NLD ဘို့ဌာနချုပ်ပြောခွင့်ရပုဂ္ဂိုလ်ဦးမြင့်သိန်းကိုဆက်သွယ်မေးမြန်းကြည့်ပါတယ် NLD ဘို့အနေနဲ့သက်ဆိုင်ရာမြို့နယ်တွေရဲ့အစီရင်ခံစာအပြည့်စုံကိုစောင့်စားနေတဲ့အပြင်ကျန်တဲ့မြို့နယ်တွေရဲ့အခြေအနေတွေကိုလည်းလေ့လာနေတဲ့အကြောင်းဒီကိစ္စနဲ့ပတ်သက်ပြီးနောက်ပိုင်းမှာဆွေးနွေးဆောင်ရွက်သွားမယ့်အစီအစဉ်တွေရှိတယ်လို့လည်းပြောပြပါတယ
်။ဒါကအရင်ကလည်းတခါမှမရှိတဲ့သူရဝတာပြည်နယ်ပြည်မယ်လို့ပါလို့ဆိုတာနော်။အဲ့တော့ကျွန်တော်တို့ကအခုချိန်မှာတော့နှုတ်နဲ့ပဲဒီကိစ္စတွေဟာလုံးဝမမြင်နိုင်ဘူး။ဒါတွေကတော့ဆက်နေပါတီဖြစ်တယ်။ကျွန်တော်ကတော့ဒီစီရဲ့အနေဒါကျွန်တော်အားလုံးကျန်တဲ့ဒီနယ်ဆိုင်ကြီးရဲ့response တွေကျွန်တော်တို့ဆောင်ကြည့်ရပါမယ်။ပြီးတော့အစီအစဉ်ကားတွေကျွန်တော်စောင့်ပါမယ်။တုံ့ပြန်တင်ပြတာပဲရှိပါသေးတယ
်။အဲ့ဒါကတော့ NLD ပြောခွင့်ရပုဂ္ဂိုလ်ဦးမြင့်သိန်းပြောသွားတာပါ။ကျန်တဲ့တိုင်းနဲ့ပြည်နယ်အတွင်းမှာရှိတဲ့မြို့နယ် NLD အဖွဲ့တွေထဲမှာလည်း တင်းညွန်ကြားချက်မျိုးတွေကြောက်လာနိုင်တယ်လို့ဦးမြင့်သိန်းကလည်းသုံးသပ်ပြောဆိုသွားခဲ့ပါတယ်ခင်ဗျာ